တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့က21ရာစုပင်လုံညီလာခံတတိယစည်းဝေးကိုတက်ဖို့သူတို့အားလုံးကိုတစုတစည်းတဲ့အနေနဲ့ဖိတ်မယ်ဆိုရင်တော့တက်မယ်လို့ပြောလိုက်ပါတယ်။သူတို့ရဲ့လုံခြုံရေးအတွက်ကိုတော့တရုတ်နိုင်ငံကပံ့ပိုးပေးဖို့လဲမေတ္တာရပ်ခံပါတယ်။ဒီလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ဒုတိယအကြိမ်အစည်းအဝေးအပြီးမှာအဲ့လိုပြောကြတာပါ။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FPNCC ရဲ့ဒုတိယအကြိမ်အစည်းအဝေးဟာ UWSA ဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းမှာ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ဒီစည်းဝေးမှာ27ရာစုပင်လုံးတတိယစည်းဝေးကိုတရားဝင်ဖိတ်ကြားရင်တယောက်ဖို့အတွက်ဆုံးဖြတ်ခဲ့ကြောင်း MNDAA ခေါ်ကိုကန်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကအခုလိုပြောပါတယ
်အဲ့ဒီ27ရာစုပင်လုံးညီလာခံနဲ့ပတ်သက်တော့ကျွန်တော်တို့ငကူကလေးပြောထားတဲ့အတိုင်းကိုဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိတယ်။တရားဝင်အနေနဲ့ FPNCC ကိုဖိတ်လာမယ်ဆိုရင်တည်မယ်။နော်တကွဲတပြားနဲ့ဆိုတော့မတည်ဘူး။ဒီဘက်ကမရှိလို့မတည်တော့ဘူးအဲ့လားအယူပြဖြစ်သွားမှာပေါ့နော
်ပြီးခဲ့တဲ့နှစ်ဩဂုတ်လကကျင်းပတဲ့ FPNCC ရဲ့ပထမအကြိမ်အစည်းအဝေးမှာလည်းအလားတူဆုံးဖြတ်ထားတာဖြစ်ပါတယ်အစည်းအဝေးအပြီးထုတ်ပြန်ကြေညာချက်မှာမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပြည်ရဲ့အပြူသဘောဆောင်တဲ့ပါဝင်မှုဟာအရေးပါကြောင်းထုတ်ပြန်ခဲ့တယ်လို့ကချင်တအန်းပလောင်ကိုကတ်နဲ့ရခိုင်ဒေသမှာအစိုးရတပ်မတော်ကထိုးစစ်ဆင်နေတာတွေကိုကန့်ကွက်ပြီးနိုင်ငံရေးအရတွဲဆုံဆွေးနွေးဖို့ကိုတောင်းဆိုထားပါတယ် FPNCC ကနိုင်ငံတော်သမ္မတအသစ်ရွေးချယ်လိုက်တာကိုကြိုဆိုလိုက်တယ်လို့သမ္မတအသစ်ရဲ့ဦးဆောင်မှုအောက်မှာငြိမ်းချမ်းရေးကိုအကောင့်ထဲဖော်နိုင်မယ်လို့မျှော်လင့်ကြောင်းလည်းထုတ်ပြန်ပါတယ် FPNCC ကိုဝါပြည်သွေးစည်းညင်ညွေရေးတပ်ဖွဲ့ UWSA မိုင်းလာတပ်ဖွဲ့ NDAA ကိုကန်တပ်ဖွဲ့ MNDAA ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA နဲ့ရခိုင်တပ်ဖွဲ့ AA တို့ပါဝင်ဖွဲ့စည်းထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ကိုတောင်းဆိုထားပါတယ်FPNCC နဲ့အစိုးရအကြညှိနှိုင်းရမှာတော့2015ခုနှစ်က NCA စာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေအားလုံးပါဝင်ရေးဟာဆက်လက်ဆွေးနွေးညှိနှိုင်းဖို့လိုအပ်နိုင်ကြောင်းတိုင်းရင်းသားအရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတယ
်သူတို့အနေနဲ့ပြည်သူ့ရဲ့ဂျောင်းဝင်ညှိနှိုင်းဆက်ဆက်မှုတွေပေါ်မှာအများကြီးစဉ်းစားရမယ်လို့ထင်ပါတယ်ပြည်သူ့ရဲ့ဂျောင်းဝင်ညှိနှိုင်းဆက်ဆက်မှုတွေမှာတော့ပြည်သူ့ကတော့ဟိုဘက်ဒီဘက်ညှိပြီးတော့လက်ခံနိုင်လောက်တဲ့ချက်တွေကိုတင်ပြပြီးတော့ဆွေးနွေးတယ်လို့ထင်ပါတယ်။တစ်ခါကလည်း PRB ဆွေးနွေးရလဲကြီးတော့ပါတယ်။ DNL ရဲ့ကိုကန့် MND ရဲ့ AA နဲ့ကိုတင်ဝင်ခွင့်ပြုမလားဆိုတဲ့ကိစ္စတွေကတော့အဆက်လက်ကြီးနေစရာကိစ္စတွေလို့ထင်ပါတယ
်။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်ဒေသက FPNCC မှာပါဝင်တဲ့အဖွဲ့ခုနှစ်ဖွဲ့ KNPP ခေါ် KNE တပ်ဖွဲ့ ANC ခေါ်ရခိုင်မျိုးသားကောင်စီနဲ့NSNK ခေါ်နာဂအဖွဲ့တို့ဟာ NCA စာချုပ်ကိုလက်မှတ်မရေးထိုးသေးပါဘူးလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစဲဘွဲကလည်း27ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီမှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်လူထုတွဲဆုံပွဲတွေမကျင်းပနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအဖုအထစ်ဖြစ်နေပါတယ်